မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေဆက်ပြီးတော့မဖြစ်အောင်တာစီရေးကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်အပေါ်လာမယ့်ကြာလပတေးနေ့မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှတ်ဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလနိုင်ငံကိုထွက်ခွာသွားပါတယ်။တီခီးစင်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနာဟန်က VOE ကိုအခုလိုအတည်ပြုပြောဆိုပါတယ်
။ဘောရတော့ကျွန်တော်တို့နိုင်ငံတော်အတိုင်းအမြန်ခံရုံးမှုကြီးဦးကျော်တစ်စင်ဦးဆောင်ပြီးသွားတယ်ကျွန်တော်တို့သိရပါတယ်။
ICJ ဘက်ကဆုံးဖြတ်ချက်မကြခင်ရပိုင်းအတွင်းမှာပဲမနေ့ကရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်သက်အစီရင်ခံစာအချင်းချုပ်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝန်တစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ARSA အဖွဲ့ရဲ့တိုက်ခိုက်ခဲ့တဲ့ဒေသတွင်လက်နက်ကင်တိုက်ပွဲကာလတစ်လျှောက်မှာမြန်မာတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့အနေနဲ့အင်အားအလွန်ကျုံတုံးခဲ့တဲ့အတွက်ဆိုးဝါးတဲ့စစ်ရာဇဝတ်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်လာခဲ့ပွဲရှိတဲ့အကြောင်းကိုတော့အစင်ခံစာမှာဖော်ပြထားပါတယ်။